ဇူလိုင်လကလေးကရေးချစ်မှုတွေဖြစ်ခဲ့တဲ့ထိုင်းနိုင်ငံမှာသွားရောက်လုလုံခံကြတဲ့မြန်မာအလို့သမားတွေဟာကုညီကယ်ဆယ်ရေးအဖွဲ့တွေနဲ့အဆက်အသွယ်ရဖို့အခက်အခဲရှိနေပါတယ်။ဒီလိုဆွဆွဝါဝရေးချစ်မှုကြောင့်နေရေးထိုင်ရေးနဲ့အစားအသောက်ခက်ခဲပြီးသွားရေးလာရေးခက်ခဲမှုတွေကြောင့်တချို့နေရာတွေမှာပိတ်မိနေတာတွေရှိနေပါတယ်။ဒီအခြေအနေသိစိတ်ကိုတော့စုံစမ်းထားတဲ့ထိုင်းခြေဆိုင်သတင်းတော်မအေးမာကဆက်ပြီးပြောပြပေးပါရှင်။
ထိုင်းနိုင်ငံကရေလွှမ်းမိုးခံနေရတဲ့အယုဒ္ဓယာမြို့ပထုံဌာနီမြို့ဆိုတဲ့နေရာတွေမှာအလုလုကင်နေကြတဲ့မြန်မာလူသမားတွေရဲ့အခက်အခဲကတော့ရေကြီးတဲ့အတွက်နေထိုင်စရာအခက်အခဲ၊စားရေးတောက်ရေးအခက်အခဲ၊တနေရာကနေတနေရာကိုသွားလာဖို့အခက်အခဲတွေ၊ကုညီကယ်ဆယ်ရေးအဖွဲ့တွေနဲ့အဆက်အသွယ်မရရှိတာတွေကိုရင်ဆိုင်နေရတာပါ။ပထုံဌာနီဘက်မှာစိတ်ယုံနေပိတ်တဲ့အတွက်လာလူဆဲဆိုတဲ့နေရာမှာအလုလုကင်နေတဲ့အခါမှာလည်းရေတွေနဲ့ပိတ်မိနေတာကိုကြုံရကြောင်းအလုသမားတဦးကပြောပြပါဗျ။
ကျေးဇူးများတော့အမကြီးကိုကိုကြီးဆိုးလာတယ်အမကြီးပုံများများလာတယ်သူဒီလိုလာတာလေကိုရဲ့အဲ့ပထုံကနေရပထုံထာနေမြန်နေကနေဒီလိုလာတာဒီမှာအလုပ်ပေါ့နော်ဟိုလိုတမှာအလုပ်ရမယ်တဲ့ဆိုရင်အာဒီလိုလာလိုက်တာတနေ့900နဲ့အလုပ်ရမယ်တဲ့14 500လောက်လောက်ရမယ်ပေါ့လေဆိုပြီးတော့အာနဲ့လာလိုက်တာဟိုမှာလဲစက်ရုံနဲ့မြုပ်နေနေမှာလေစက်ရုံနဲ့ဖိတ်ထားတော့အာကိုရဲ့ဦးအေးအာဆိုလဲရတဲ့အလုပ်လုပ်မယ်ဆိုပြီးလာလိုက်တာနှစ်ရက်လောက်လဲနေရောမာကြီးရေတက်လို့သွားလို့ဟိုကလူလဲလာကျလို့မရဘူးဒီကလူလဲသွားလို့မရဘူးဆိုတော့အာအခုဒီမှာစောင့်တင်တာပေါ့ပုံထိုင်ထိုင်တော့
နွန်ထဘူရီမြို့နယ်ဘက်မှာလဲရေတွေကြီးနေပြီးဆက်ပြီးတော့ရေကြီးနေမယ်ဆိုရင်မြန်မာပြည်ပြန်ဖို့အတွက်ပြင်ဆင်နေပေမဲ့ငွေကြေးအခက်အခဲတွေကြောင့်မပြန်နိုင်ကြသေးဘူးလို့ဆိုပါတယ
်ဒီတရားပချံတော့နောက်ကျွန်တော်နွန်ထဘူရီရတော့ပြန်ရတယ်လေကြီးကကြောက်ကြောက်လာပြီလေနောက်ထပ်ကုန်မှာလည်းကြီးကပြီးမှကာတာကာတာမှာဒီရက်လောက်မြင်နေရဦးကြီးကသူတို့အိမ်ခန်းတွေကတော့အဲ့လိုမရဘူးရေဝင်နေရောရေဝင်နေပဲအဲ့ဒီအိမ်ခန်းတွေရှိရနေပြီသူတို့ကိုတူကိုတဲ့အမြင်ကြီးတွေဖူးကြတာပေါ့နော်လူအရက်တရက်ကြော်ကြော်လောက်ဖူးတယ်အဲ့ဒီအရက်တရက်ကြော်ကြော်လောက်ကိုကြီးကတန်းနေပြီလေအဲ့ကျွန်တော်လည်းဘယ်လိုစဉ်းစားမှမသိဘူးမှဒီမှာလည်းပြန်ဆင်းနေတဲ့လူတွေရှိတယ်ပြန်ဆင်းနေလူတွေအဲ့လိုမျိုးကိုအောက်ကလည်းအဲ့လိုမျိုးပတ်စံတောင်းနေပါတယ်ဆိုသူတို့လည်းအဲ့ဒါကိုစိတ်ကူးနေပါတ်စံမရှိတော့သူဘယ်လိုသွားတောက်သွားမလဲမှရပထမလည်းပြပြန်တော့ပလိကဖမ်းမယ်လေအခုဒုက္ခရရောက်လို့မြန်မာပြည်ကိုပြန်ဝင်ရပြီဆိုတဲ့ခါကျတော့မြန်မာပြည်မှာအခုမြောက်ဒီမှာလည်းအဲ့ဒီမှာကန္နဘူးမှာတခါပတ်စံချက်ပေးရသေးရဆိုတော့မှဒါနှိမ့်ဆက်လုံးဝကြီးတာပေါ့
ထမဆက်ကယ်ဆယ်ရေးစခန်းမှာတော့မြန်မာလူသမား40ကျော်လောက်လာရောက်ခုံလုံနေကြပါတယ်စားတောက်ရေးနဲ့နေရာထိုင်ခင်းလုံလောက်စွာပေးထားပေမဲ့အဲ့ဒီနေရာကိုလည်းရေတွေဝင်လာပြီးဖြစ်တဲ့အတွက်ပြောင်းရွှေ့ရမယ့်အခြေအနေတွေမှာရှိနေတယ်လို့လည်းပြောပြကြပါတယ်ပထုံဌာနီဘက်မှာတော့ထိုင်းစစ်တပ်ကကားကြီးတွေနဲ့လှည့်လည်နေပြီးတခြားကားတွေကတော့သွားလာလို့မရတော့ဘူးလို့ဆိုပါတယ်ယုတ်တရားဘက်မှာတော့ရေကမြင့်တက်လာပြီးတဲ့နောက်မြန်မာလူသမားတွေအနေနဲ့မီးလိုင်းနဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေပြီးအဆက်အသွယ်မရဖြစ်နေကြပါတယ်။ကယ်ဆယ်ရေးစခန်းတွေမှာတော့ထိုင်းလူမျိုးတွေနဲ့မြန်မာလူမျိုးတွေအများဆုံးတွေ့ရပြီးတခြားနိုင်ငံသားတွေကတော့နေတယ်လို့ဆိုပါတယ်။မြန်မာလူသမားတွေထဲမှာပတ်စပို့ကင်ဆောင်ထားသူတွေကလည်းပတ်စပို့တက်တန်းကုန်တာတွေဖြစ်နေတယ်လို့လူဝင်မှုကြီးကြပ်ရေးယုံတွေလည်းရေတွေဝင်လို့ပိတ်ထားတာကြောင့်တက်တန်းတိုးဖို့အတွက်ခက်ခဲနေပါတယ်။ထိုင်းနိုင်ငံရှိမြန်မာတန်ရုံကိုအကူအညီပေးနိုင်မှုရှိမရှိဆက်သွယ်တဲ့အခါမှာတော့ပြန်လည်ဖြေကြားမဲ့သူမရှိပါဘူးမြန်မာလူသမားတွေတဲကအလုလုခွင့်လက်မှတ်ကင်ဆောင်ပြီးထိုင်းမြန်မာနယ်စပ်ကိုပြန်ဖို့အတွက်လည်းခက်ခဲနေသေးပါမြန်မာပြည်ပြန်ဖို့အတွက်နယ်စပ်မြဝတီဂိတ်ကနေပွဲစားတွေကငွေကြေးတွေအတင်းကျပ်ကောက်ခံနေတာတွေကြောင့်မြဝတီမြို့ကပွဲစားတွေလက်ထဲကနေငွေပေးပြီးမရွေးနိုင်တဲ့အတွက်ရေးပေးဒုက္ခနဲ့ပြန်လာကြတဲ့ယာနဲ့ချီရှိတဲ့မြန်မာတွေဟာကိုယ့်နိုင်ငံကိုရောက်မှပဲပို့ပြီးတော့ဒုက္ခတွေတွေ့ကြုံနေရပါတယ်ထိုင်းနိုင်ငံမှာရေဘေးဒဏ်ကြောင့်လူ300ခန့်သေဆုံးမှုဖြစ်ရပြီးထိုင်းအနာပိုင်တွေကတော့မြို့တော်ဘန်ကောက်ရဲ့အရေးကြီးတဲ့နေရာတွေမှာရေမလွှမ်းမိုးသွားနိုင်အောင်ကြိုတင်ကာကွယ်မှုတွေအပူတပြင်းလှုပ်ဆောင်နေကြပါတယ်။ထိုင်းနိုင်ငံရဲ့ရေကြီးမှုဟာနှစ်ပေါင်း90အတွင်းအစိုးဆုံးဖြစ်နေရတယ်လို့ထိုင်းနိုင်ငံရဲ့ခရိုင်အတော်များများဟာလည်းရေလွှမ်းမိုးခံနေရတာလည်းဖြစ်ပါတယ်ရှင်။